အမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒုသမ္မတကတော်ကယ်ရန်ပန့်စ်တို့ဟာတောက်ချန်နီကသမ္မတအင်ဗျူဂေးကအုပ်ချုပ်ရေးရုံးအဆောက်အဦရမှာကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ကြပြီးဒီဆေးဟာဆုတ်ချရပြီးထိရောက်မှုရှိတာကိုပြည်သူသိအောင်ပြောပြခဲ့ပါတယ်
We gather here today at the end of a historic week to affirm to the American people that hope is on the way. Karen and I were more than happy to step forward before this week was out.
အခုတော့တမိုင်းတွင်လည်းဒီသတင်းပတ်ကောင်မှာစီဝေးဒီကျွန်တော်တို့အတွက်မျှော်လင့်ချက်တွေရှိလာနေပြီဆိုတော့ကို American ပြည်သူတွေကိုကြားသာနိုင်ပါပြီလို့ပြောသွားတာပါ။ဒီစိတ်ချပြီးထိရောက်မှုရှိတဲ့ coronavirus ကပဲရှိကို American ပြည်သူတွေအတွက်ထုတ်နိုင်ပြီဆိုတော့ကိုကျွန်တော်နဲ့ကျွန်တော်ဇနီးကယ်ရင်တို့ကလက်တွေ့ပြသနိုင်တဲ့အတွက်တိတ်ကိုစိတ်လှုပ်ရှားစရာကောင်းတဲ့နေ့ပါပဲလို့ဒုသမ္မတပန့်စ်ကပြောသွားတာပါ Walterich စစ်ဆေးရုံကအမှုထမ်းတွေကဒုသမ္မတနဲ့ဇနီးကိုကာကွယ်ဆေးထိုးပေးခဲ့ကြတာဖြစ်ပြီးတစ်ဆက်တည်းမှာပဲ American လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Jerome Adams လည်းကာကွယ်ဆေးထိုးခဲ့ပါတယ်ဒီကာကွယ်ဆေးဟာနှစ်ချိန်ထိုးဖို့လိုအပ်တာဖြစ်ပြီးနောက်20ရက်အကြာမှာဒုတိယတလုံးထပ်ထိုးရမှာဖြစ်ပါတယ်အရွေးကောက်ခံသမရဂျိုးဘိုင်ဒန်ကတော့သူဟာဂါမက်သတင်းပတ်ထဲမှာကာကွယ်ဆေးထိုးဖို့လုပ်မယ်လို့ NBC သတင်းဌာနကပြောပါတယ်။ Pfizer BioNTech ကုမ္ပဏီတို့ရဲ့ COVID-19 ကာကွယ်ဆေးကို American နိုင်ငံတလောကဆေးဝင်တန်းတွေနဲ့တက်ကြီးစောင့်ရှောက်ရေးဌာနတွေကတက်ကြီးရေဝရေးအတွက်ပထမအတုပ်ဖြန့်ဖြူးပေးခဲ့ပြီးဂျပန်ကွင်းမှာပဲအခုလိုဒုသမရကပြည်သူတွေယုံကြည်မှုရှိလာစေဖို့ကြံစည်ခဲ့တာပါ။